မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ဟာမြန်မာအရေးကိစ္စအတွက်တောင်ကိုရီးယားနိုင်ငံခီးစဉ်ကိုနိုဝင်ဘာလ16ရက်နေ့ဒီကနေ့မှာစတင်မှာဖြစ်ပါတယ်။နိုဝင်ဘာလ21ရက်နေ့အထိ5ရက်ကြာခီးစဉ်အတွင်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေအရေးအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တောင်ကိုရီးယားကိုတိုက်တွန်းဘူအစီအစဉ်တွေလည်းပါဝင်နိုင်တယ်လို့တောင်ကိုရီးယားမှာရှိနေတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်။အထူးကိုယ်စားလှယ် Tom Andrew ဟာတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ဒါအပြင်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ Tom Andrew ရဲ့ခီးစဉ်နဲ့ပတ်သက်လို့ဗားရီများသိရှိထားပါတယ်လို့တောင်ကိုရီးယားဆိုင်ရာ NUG အစိုးရရဲ့ကိုယ်စားလှယ်ကိုရနိုင်ထွန်းကိုမေးကြည့်တဲ့အခါအခုလိုပြောပါတယ်။
โอเคအတိအကတော့ကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံကဆိုလို့ရှိရင်မြန်မာဒီမိုကရေစီရေးရတဲ့ပတ်သက်ပြီးတော့တက်တက်ကြွကြွနဲ့အားပီးကိုယ်ထောက်ခံပေးတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့တဲ့ကြောင့်မလို့အဲသူ့အနေနဲ့ဒီကိုရီးယားနိုင်ငံကိုဒါရောက်ပြီးတော့ကိုရီးယားနိုင်ငံကရှိတဲ့အာဏာပိုင်းတွေနဲ့အတူဒီလူခွန်ကြီးတက်ကြွလှူရှားတဲ့သူတွေကိုလည်းသူတွေ့ဆုံမှုသူစီစဉ်နေရှိပါတယ်ပြီးတော့ကျွန်တော်တို့ဒီကိုရီးယားနိုင်ငံမှာရှိနေတဲ့အလူသက်ညီတွေဆိုရရဲ့ကိုရီးယားနိုင်ငံဆိုင်ရာကုစုလေယုံကိုလည်းသူလာရောက်ဖို့အတွက်အပွင့်အမင်းထားတာရှိပါတယ်အဲ့ဒီနေ့ပြည်စုံပြီးတော့စကားပြောဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ
။ तू ကတောင်ကိုရီးယားကိုလာတယ်ဆိုတော့တော့ဒီမြန်မာအရေးကိစ္စအတွက်အဓိကပေါ့မြန်မာနိုင်ငံဟိုဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တွန်းအားပေးဖို့လာတယ်လို့ယူဆပါသလား။ဆိုတော့အဓိကပေါ့ကိုရီးယားကလောလောဆယ်ဘာတွေလုပ်နေတာရှိလဲမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ပါတယ်။ဒီကိုရီးယားနိုင်ငံကဆိုလို့ရှိရင်ဒီမြန်မာဒီမိုကရေစီရေးအတွက်ကိုစဉ်ဆက်မပြတ်ပေါ့လေ။ तू အားပေးကူညီဒီထောက်ခံမှုတွေပေးခဲ့တဲ့နိုင်ငံတကာဖြစ်ပါတယ်။အဲ့ဒါဒီကိုရီးယားပြည်သူတွေကောကိုရီးယားအစိုးရဘုံဝင်တဲ့ကောနောက်ပြီးတော့ကိုရီးယားမှာရှိနေတဲ့အစိုးရမှုတော့အဲဒီ NGO ဖွဲ့စည်းတွေအစအင်တာအတိုင်းနဲ့အားပေးကူညီတဲ့နိုင်ငံတကာဖြစ်ပါတယ်။ Mr. Twin Crew နေနဲ့လည်းဒီကိုရီးယားနိုင်ငံကိုလာရောက်ပြီးတော့ကိုရီးယားအစိုးရအာဏာပိုင်းဖွဲ့စည်းနေပြည်စုံနေပြီးဝရင်ကျွန်တော်ဒီကိုရီးယားမှာရှိနေကြတဲ့အစိုးရမှုတော့ NGO ဖွဲ့စည်းများနဲ့ပြည်စုံပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကိုပူရီးပူရီးတွန်းအားပေးနိုင်ဖို့နဲ့ပူရီးပူရီးအားပေးကူညီထောက်ခံမှုအပမှုတွေပြနေဖို့အတွက်ဒူလာရောက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့အကြမ်းအားဖြင့်တော့သိရှိထားတယ်ခင
်ဗျာမြန်မာပြည်မှာအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီလမ်းကြောင်းပြန်ရောက်ဖို့မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့အာဆီယံအပါအဝင်ကုလသမဂ္ဂဒီနိုင်ငံတကာကနေပြီးတော့တွန်းအားပေးလှုပ်ဆောင်နေတာတွေဟာအောင်မြင်မှုမရှိဘူးပေါ့နော်အဲ့ဒါကိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်လည်းဝန်ခံထားတာရှိတယ်အဲ့တော့ခု Tom Andrew ကတောင်ကိုရီးယားလာတဲ့စီးပွားမှုတွေလုပ်တဲ့ဆိုတော့ဒီကိစ္စမှာကောထိရောက်မှုရှိလာမယ်တိုးတက်မှုရှိလာမယ်လို့မျှော်လင့်နိုင်ပါလား
အဲကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တောင်ကိုရီးယားနိုင်ငံကဒီမြန်မာဒီမိုကရေစီရေးအတွက်ကိုအင်တာအတိုင်းနဲ့အာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူကတော့ဒီနိုင်ငံကိုသူလာချင်းအဖြစ်တော့သူ့အတွက်သူဖြစ်ချင်တဲ့ဆန္ဒတွေသူလုပ်ချင်တဲ့ဒီမြန်မာဒီမိုကရေစီရေးအတွက်ကိုတွန်းအားပေးမယ့်ကိစ္စရပ်တွေကိုတော့ကိုရီးယားနိုင်ငံဘက်ကနေပြီးတော့ဒီနေ့တူပူပေါ်မလို့သွားမယ်ဆိုတော့ဒါညီကြီးလက်ခံမလွဲပါဘူးခင်ဗျာ
နောက်တစ်ခုကပေါ့လေဒီကိုရီးယားတောင်ကိုရီးယားရဲ့ယင်းနှိမ့်ညွန့်နှံမှုတွေမြန်မာပြည်မှာတချို့ရှိနေတယ်အဲ့ဒီထားတွေပြန်ပြီးနှုတ်ထွက်သွားတာရှိလားအဲ့ဒါတွေထွက်ဖို့တွန်းအားပေးတာမျိုးရှိလား
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီမနစ်ကဆိုလို့ရှိရင်ကိုရီးယားသမ္မတပေါ့လေအရင်သမ္မတအဟောင်းကတော့ဒီအိမ်ပြာတော်ကနေပြီးတော့ဒီတရားဝင်စာဆောင်ကိုထုတ်ပြန်ကြေညာချက်အနေနဲ့ထုတ်ပြန်ထားပါတယ်ကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့မြန်မာနိုင်ငံအတွင်းမှာစီးပွားရေးဆိုင်ရာယင်းနှိမ့်ညွန့်နှံမှုတွေကိုမလုဖို့အဲလုဖို့စဉ်းစားထားရင်လေခက်တာခဏစောင့်ဆိုင်ထားပေးဖို့ဆိုရကိစ္စရုပ်ဒီကိုထုတ်ပြန်လာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးများတင်ပါတယ်ကိုရိုင်တောင်းခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့